အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ကတ်တက်တဲ့အမိန့်ဟာဒီကနေ့အင်္ဂါနေ့မှစတင်တက်ဝင်တော့မှာဖြစ်ပါတယ်။သမ္မတရဲ့မူလအမိန့်ဟာပြီးခဲ့တဲ့ဇန်နဝါရီလကတည်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိန့်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နိုင်ငံတော်တရားရုံးချုပ်ကအရေးကြီးစဉ်းစားရအချက်တစ်ချက်နဲ့အတူတနင်္လာနေ့မှအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီစဉ်းစားရအချက်ဟာယူကန်တရားရုံးနှစ်ရုံးကနေဖြစ်ရမှာဖြစ်ပြီးတော့အယူကန်တရားရုံးနှစ်ခုစလုံးကအခုသတင်းပတ်နောက်ပိုင်းမှာကြားနာဖို့စီစဉ်ထားပါတယ်။ဘလို့အကျိုးမြတ်ဖြစ်လာနိုင်လဲဆိုတာကိုကြားနာဖို့အပြည့်အဝကောင်းထည်ဖော်ဖို့အသင့်ရှိတယ်လို့နိုင်ငံတော်တရားရုံးချုပ်ကပြောပါတယ်။နောက်ပြီးကြားနာမှုကိုလည်းစောလင်စွာပြုလုပ်သင့်တယ်လို့မှတ်ချက်ပြုထားကြောင်းနိုင်ငံတကာဒုက္ခသည်အကူအညီပေးမှုစီမံကိန်းရဲ့မူဝါဒရေးရာညွှန်ကြားရေးမှူးဘက်စီဆက်ရှာက VOE ကိုပြောပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးခုနှစ်ဦးကအစိုးရရဲ့အမိန့်ကိုအတည်ပြုခဲ့ပြီးကြံနှစ်ဦးဖြစ်တဲ့ Ruth Bader Ginsburg နဲ့ Sonita ဆိုတော့မီယာတို့ကကတ်တမှုရဲ့တစိမ့်တွေကဆက်ရှိနေတယ်လို့ပြောကြပါတယ်။ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရားရုံးကအကြောင်းပြချက်မပေးပါဘူး။ခီးတွားလာမှုကန့်တတ်တဲ့အမိန့်ဟာတရားရုံးတွေမှာတစ်နှစ်နီးပါးကြာမြင့်ခဲ့ပြီးတော့သမ္မတ Trump အစိုးရက၃ချိန်ပြင်ဆင်ခဲ့ရပါတယ်။တတိယအကြိမ်မြောက်ပြင်ဆင်ထားတဲ့အုပ်ချုပ်ရေးအမိန့်ကိုဘူတရားရုံးကတနင်္လာနေ့မှာဆုံးဖြတ်ပေးခဲ့တာပါ။အစိုးရကနိုင်ငံရဲ့အမျိုးသားလူမျိုးရေးစိတ်ချစေဖို့အတွက်အမိန့်ချမှတ်တာဖြစ်ပြီးတော့ရှေ့ပြောင်းအခြေချသူများကိုထောက်ခံတဲ့အဖွဲ့တွေကတော့မွတ်စလင်တွေပေါ်ကန့်တတ်တဲ့ဒီအမိန့်ဟာခွဲခြားဆက်ဆံမှုရှိတယ်ဆိုပြီးတော့တရားရင်ဆိုင်ခဲ့ကြပါတယ်။